Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါကဘာကြီးပူတွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါတယ်အီရန်ပေါ်အမေရိကန်ဆိုရရဲ့အစွမ်းကုန်ဖိအားပေးမှုကအောင်မြင်မှာမဟုတ်ဘူးလို့အီရန်သမ္မတကပြောကြားလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညွန်ဦးနဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်မဟာမိတ်ညီနောင်အဖွဲ့3ဘွဲ့ကဒီနှစ်ကုန်တဲ့အထိအပြည့်ခတ်ရက်မယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ပြည်နယ်ဘူးဒီတော်နယ်မြေပုံမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ
်ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနက်7နာရီခွဲလောက်မှာဒီဘူးဒီတော်မြို့နယ်ဥယျာဉ်တရွာရဲ့အရှိတောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းဘိုကိုဗမာစစ်တပ်ဘက်ကနေပြီးတော
့အေးရခိုင်လက်နက်ကိုင်တပ်ပြောခွင့်ရပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာလိတ်ကျွန်းလူတက်မှုနဲ့တည်ရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအခြေအနေကိုရှင်းပြတဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲအကြောင်းနဲ့အတူမြန်မာ40ကျော်လူကုန်ကူးခံရတဲ့ထိုင်းမလေးရှားနယ်စပ်ကဖမ်းဆီးမှုသတင်းနောက်ရန်ကုန်ဒလတရားတိစောက်ပြီးချိန်မှာတော့ဒေသဖွံ့ဖြိုးရေးကိုဒေသခံတွေဘက်ကဘာလို့မျှော်လင့်ချက်တွေရှိပါသလဲဆိုတဲ့သတင်းလွှာတွေနဲ့ဒုတိယပိုင်းနိုင်ွေးဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်နိုင်ငံတကာကောင်းဆောင်တွေတက်ရောက်ကြတဲ့ကဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါတယ်သမ္မတနဲ့ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မင်ကွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေရုညဉ့်ညမ်းစေတဲ့ကြောင်မီးသွေးအစားပြန်ပြည့်မြဲဆွမ်းအင်ကိုပြောင်းသုံးရေးတဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန္ဒာငွေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီညီလာခံရဲ့အလေးပါမှုကိုကုလသမဂ္ဂတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမိမောင်းထိုးပြမှာဖြစ်တယ်လို့ကမ္ဘာကောင်းဆောင်တွေအနေနဲ့စကားလှလှတွေသုံးပြီးမင်ကွန်းပြောတာထက်ကဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေချပြဖို့ပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တက်ရောက်မှာမဟုတ်ပါဘူး။ဒီနေ့တနေ့တည်းမှာကျင်းပတဲ့လူနည်းစုဘာသာဝင်တွေအထူးသဖြင့်ခရစ်ယာန်ဘာသာဝင်တွေအပေါ်နှိပ်ကွပ်ခံနေရတဲ့ကိစ္စဆိုင်ရာဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာပါ။ဒါအပြင်ပါကစ္စတန်၊ပိုလန်၊နယူးဇီလန်၊စင်ကာပူ၊အီဂျစ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းသမ္မတထရမ့်တီးခြားစီတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ကဘာကြီးပူနွေးလာမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နာသွားစေဖို့ရည်ရွယ်ချက်နဲ့မြို့ရဲကအထူးကလမ်းမတွေအဝင်ထွက်လမ်းတွေလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။ကျောင်းတွေအလုပ်တွေမသွားကြဘဲသူတို့နဲ့အတူပါဝင်ဆန္ဒပြကြဖို့လည်းဆန္ဒပြသူတွေကဆော်ဩထားကြပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလည်းဒီကနေ့စတင်တဲ့ကုလသမဂ္ဂညီလာခံအချိန်ကြိုက်ပြီးတော့ကမ္ဘာနိုင်ငံတော်တော်များများမှကျောင်းသားကျောင်းသူတွေဥဆောင်တဲ့ယာဒီဥရုဆန်ရဆန္ဒပြပွဲတွေကျင်းပခဲ့တာမှလူပေါင်းတန်းနဲ့ချီပါဝင်ခဲ့ကြပါတယ
်။အီရန်နိုင်ငံပေါ်အမေရိကန်ဆူရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူစာချုပ်ထဲကနေနှုတ်ထွက်ပြီးတော့စီးပွားရေးဖိအားတွေပေးနေတာကိုကြည့်လို့ရှိရင်အမေရိကန်ဘက်ကကြမ်းမိကြံရဇွတ်လုံနေတယ်ဆိုတာကိုပြနေတယ်လို့လည်းသူကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံကယနံစေုံတွေတိုက်ခိုက်ခံမှုနဲ့ပတ်သက်လို့လည်းပျက်စီးဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆော်ဒီဘက်ကချက်ကားပြောနေတယ်လို့အီရန်သမ္မတရိုဟာနီကကုလသမဂ္ဂထူးထူးညီလာခံတက်ဖို့နယူးယောက်ကိုထွက်မလာခင်မှာပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသကိုထရမ့်ဆူရကထိန်းချုပ်ချင်နေတယ်လို့လည်းအီရန်သမ္မတကဆွဆွဲပါတယ်။ကုလသမဂ္ဂထူးထူးညီလာခံကြားရင်တော့ဒေသတွင်းညီညာရေးအတွက်ပူးပေါင်းဆောင်ရည်ရည်သူ့ရဲ့အစီအစဉ်တွေကိုတင်ပြမယ်လို့သမ္မတရိုဟာနီကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံရဲ့ရေနံလုံငန်းထောက်ဝက်လောက်ရပ်သွားစီတဲ့တိုက်ခိုက်မှုကိုအီရန်ကလုပ်တယ်ဆိုပြီးတော့အမေရိကန်နဲ့ဆော်ဒီတာဝန်ရှိသူတွေကအပြစ်တင်ပါတယ်။တိုက်ခိုက်မှုတွေကိုအီရန်ကလုတာဖြစ်နိုင်ကြီးအင်တန်များတယ်လို့ဗြိတိန်ဆူရကလည်းယုံကြည်ကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းဒီကနေ့မှပြောပါတယ်။အီရန်ဘက်ကတော့တိုက်ခိုက်မှုတွေကသူတို့နဲ့မပတ်သက်ဘူးဆိုပြီးတော့ညှဉ်းဆန်နေပါတယ်။ကုလသမဂ္ဂထူးထူးညီလာခံကြရင်တော့အီရန်သမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အလွတ်သဘောတွေ့ဆုံမဲ့ပုံမရှိပါဘူး။အီရန်သမ္မတရာဟူနီနဲ့တွေ့ဆုံနေဖို့ရွေချက်မရှိဘူးလို့သမ္မတထရမ့်ကပြောထားသလိုပဲအီရန်သမ္မတကလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ကမဖယ်ရှားသူရဲ့သမ္မတထရမ့်ကိုတွစ်ဆုတ်မှာမဟုတ်ဘူးလို့ပြောပါတယ်။တောက်ကြနေတုန်းကပဲအီရန်ဗဟိုပံကိုပြစ်မှတ်ထားတဲ့ပိတ်ဆို့တိုက်ခတ်မှုတွေကိုအမေရိကန်ဘက်ကချမှတ်ခဲ့ပါတယ်
။ယူကရိန်းသမ္မတဗလာဒိုမီယာဇယ်လန်စကီနဲ့သူဆက်သွယ်စကားပြောခဲ့တဲ့ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုခဲ့ပါတယ်။ သတင်းတွေထဲမှာဖော်ပြနေသလို2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းအဖြစ်ဝင်ရွေးခံမဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းပေးဖို့ပြောခဲ့တယ်လို့သမ္မတထရမ့်ကမပြောဘဲအခရီးလိုက်စားမှုတိုက်ဖျက်ရေးကိစ္စတွေဆွေးနွေးခဲ့တာသာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဒုသမ္မတဟောင်းဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်တို့နဲ့ပတ်သက်လို့စုံစမ်းပေးဖို့အတွက်သမ္မတဇလန်စကီကိုသမ္မတထရမ့်က၈ကြိမ်တိုက်တွန်းခဲ့တဲ့အပြင်ဂျိုးဘိုင်ဒန်ဒုသမ္မတဖြစ်နေစဉ်သူ့ရဲ့သားရှေ့နေဟန်တာကိုယူကရိန်းရင်းနှီးကုမ္ပဏီကအကျိုးလိုလိုငှားရမ်းခဲ့တာလားလို့မေးမြန်းခဲ့တဲ့အကြောင်း Wall Street Journal သတင်းစာရဲ့မှာဖော်ပြခဲ့တာပါတယ်ဘိုင်ဒန်သားအဖကိုစုံစမ်းဖို့အတွက်သမ္မတရဲ့ပုံကိုရေးရှေ့နေRudy Giuliani နဲ့သမ္မတဇလန်စကီပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတထရမ့်ကကြိုးစားတိုက်တွန်းခဲ့ကြောင်းလည်းသတင်းထဲမှာရေးသားထားပါတယ်။စုံစမ်းစီခြင်းတဲ့ကိစ္စမှာသူကအထူးကမဟုတ်တယ်လို့သူတို့သားအဖနဲ့ပတ်သက်လို့မဟုတ်မမှန်လုပ်ထားတာဘာမှစုံစမ်းတွေ့မှာမဟုတ်ဘူးလို့ Hunter Biden ကပြောကြားပါတယ်။သမ္မတထရမ့်အနေနဲ့သူ့ရဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်ဖို့ဝန်မလေးဘူးဆိုတာပြနေတယ်လို့ Joe Biden ကလည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သမ္မတထရမ့်နဲ့နိုင်ငံခြားခေါင်းဆောင်တယောက်ဆက်သွယ်စကားပြောကြားမှုအတွင်မှာဂတိကဝတ်ပြုခဲ့တာဟာစိုးရိမ်စရာဖြစ်တယ်လို့အမည်မဖော်တဲ့သူတယောက်ကထောက်လိုင်းရေးဆိုင်ရာစုံစမ်းရေးမှုချုပ်ကိုအတွင်သတင်းပေးတိုင်ကြားခဲ့တဲ့ပြီးခဲ့တဲ့သတင်းဘက်သတင်းဘက်ကစတင်ထွက်လာခဲ့တာပါ။သမ္မတထရမ့်စကားပြောခဲ့တဲ့သူဟာယူကရိန်းသမ္မတဖြစ်နေပါတယ်။
နှစ်ပေါင်း198နှစ်သက်တမ်းရှိပြီဖြစ်တဲ့ Britain ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးအခက်အခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာဝှမ်းအားလည်းရဲ့ခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတင်းလာနေမှာဖျက်သိမ်းလိုက်ပါတယ်။ကုမ္ပဏီဒီဝါလီခားမဲ့ရည်အဖတ်ဆင်နိုင်ဖို့အတွက်ဒေါ်လာတန်း250ရည်ဖို့လိုအပ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောခဲ့သလိုပဲဒီသတင်းပတ်ပိတ်ရက်အတွက်မှာလည်းကုမ္ပဏီကိုပြန်ပြီးတော့အဖတ်ဆင်နိုင်ဖို့ Share ဝင်တွေချင်းငွေပေးသူတွေနဲ့ဆွေးနွေးခဲ့ပါသေးတယ်။Thomas Cook ကုမ္ပဏီခုလိုမျိုးပြိုလဲတာကြောင့်မလို့သူ့ကုမ္ပဏီရဲ့လေကြောင်းခီးစဉ်တွေဖျက်ခဲ့ရတယ်လို့ Britain လေကြောင်းထင်းသိမ်းရေးအာဏာပိုင်ကပြောပါတယ်။ဒါ့အပြင် Britain နိုင်ငံတွင်းကဝန်ထမ်း 9,000 လောက်အပါအဝင်နိုင်ငံပေါင်း 16 နိုင်ငံမှာရှိတဲ့ဝန်ထမ်း 2,000 ကျော်လုပ်လက်မဲ့ဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွားလုပ်ငန်းတွေပြီးခဲ့တဲ့လအတန်ငယ်တွေကကျဆင်းလာတာကြောင့်အခုလိုမျိုးကုမ္ပဏီပြရတဲ့အထိဖြစ်ရတယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ EU ကနေပြီးတော့ Britain ခွဲထွက်မှုလုပ်ငန်းစဉ်မရေမရာဖြစ်မှုကလုပ်ငန်းတွေကျဆင်းရတဲ့အဓိကအချက်ဖြစ်တယ်လို့လည်းဆိုပါတယ်။ကုမ္ပဏီဝန်ဆောင်မှုပေးနေတဲ့နိုင်ငံသားရောက်နေတဲ့ခီးတဲ့35,000ကျော်ကိုပြန်ခေါ်ရေးဟာဗြိတိန်နိုင်ငံရဲ့တမိုင်းမှာတော့စစ်ပွဲကာလမဟုတ်တဲ့အချိန်မှာကိုယ့်ရဲ့နိုင်ငံသားတွေကိုအပြုံလိုက်ပြန်ခေါ်ရတာဒါအကြီးဆုံးဖြစ်စေမယ်လို့ဗြိတိန်ဆိုရကပြောပါတယ်ဗြိတိန်ခီးသွားတွေကိုပြန်ခေါ်မှုတွေကိုတော့အခုတနင်္လာနေ့နောက်ပိုင်းမှာစတင်မှာဖြစ်ပါတယ်အဲ့ဒီအတွက်လေးရင်စီစဉ်နေပြီးတော့ပြန်ခေါ်ဖို့လုပ်ငန်းဟာတရင်နှစ်ပတ်ကြာလိမ့်မယ်လို့ဗြိတိန်လေကြောင်းအာဏာပိုင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1695 925 kHz 9303ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အရေးကြီးတဲ့ကမ္ဘာရေးရာတွေကိုဆွေးနွေးတဲ့ Concordia နှစ်ပတ်လည်ညီလာခံမှာအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးဆွမ်းဆောင်ရည်မြင့်တင်ရေးကိစ္စကို American သမ္မတရဲ့သမီး Ivanka Trump ဒီကနေ့ဦးဆောင်ဆွေးနွေးနေခဲ့ပါတယ်။ကမ္ဘာတဝန်းအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးနဲ့တရားဝါပြောရေး WGTB အစပြုအစည်းအဝေးမှာ Ivanka Trump ပါဝင်ဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးတာပါ။စီးပွားရေးနဲ့နိုင်ငံရေးအဆင့်တိုင်းမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဒန်းတူပါဝင်နိုင်မှသာကမ္ဘာကြီးတည်ငြိမ်မှုရှိမယ်ဆိုတဲ့အချက်ကိုအသားပေးဆောင်ရွက်နေတဲ့ Trump အစိုးရရဲ့လုပ်ငန်းတွေမှာသမ္မတသမီး Ivanka Trump ကဦးဆောင်လုပ်နေတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေခြင်းနဲ့တစ်ချိန်တည်းကျင်းပတဲ့ Concordia ညီလာခံကအရေးပါတဲ့ဆုံးဖြတ်ချက်ချမှတ်သူတွေအပြင်အစိုးရပုဂ္ဂလိကနဲ့ပရဟိတကဏ္ဍဆောင်ကအတွေ့အကြုံရှိသူတွေပါဝင်ဆွေးနွေးကြတဲ့ညီလာခံဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကိုမြန်မာနိုင်ငံကလေယာဉ်စိုက်ပျိုးရေးကဏ္ဍမှအတွေ့အကြုံများတဲ့မတ်ဆန္ဒမျိုးလည်းတက်ရောက်ပါတယ်။တတိယဝလံပန်းမှန်နဲ့ဟင်းသီးဟိရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်ရဲ့အထွေထွေတွေ့မှုမတ်ဆန္ဒမျိုးဟာမြန်မာနိုင်ငံကတည့်ရသည်ထောပတ်သည်ပိန်းဦးနဲ့ကော်ဖီထွက်ကုန်တွေကိုနိုင်ငံခြားတင်ပို့ရေးနဲ့ရင်းနှီးမြှုပ်နှံရေးအတွက်ဆောင်ရွက်နေသူဖြစ်ပါတဲ့အမေရိကန်ဆိုရအစီအစဉ်တစ်ခုဖြစ်တဲ့စီးပွားရေးမှအမျိုးသမီးများပါဝင်နိုင်မှုအခက်အခဲကြော်လွှားရေးနိုင်ငံတကာဦးဆောင်သူများအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှသူရောက်ရှိနေတာပါမဆန္ဒမျိုးအပါအဝင်နိုင်ငံတကာကစီးပွားရေးဦးဆောင်သူ18ယောက်ပါဝင်တဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကဝါရှင်တန်မြို့တော်ကိုလာရောက်စင်မှာသမ္မတအကြံပေးလဲဖြစ်တဲ့ Ivanka Trump နဲ့တွေ့ဆုံခဲ့ပါတယ်
။ Indonesia နိုင်ငံ Papua ပြည်နယ်အတွင်းမှာဆန္ဒပြသူတွေဟာဒီနေ့တနင်္လာနေ့မှာလူနေအိမ်တွေနဲ့အဆောက်အုံချို့ကိုမီးတင်ရှို့ပါတယ်။ရုပ်သံသတင်းတွေမှာတော့အဆောက်အုံတွေစီကနေပြီးတော့မီးခိုးမဲတွေဥထွက်နေတာကိုမြင်ကြရပါတယ်။လန်ဒီဘောမှာလူညွှန်ရေးတပ်တွေကင်းလှည့်နေပြီးတော့ဆန္ဒပြသူတွေကိုပြစ်ခတ်လူစုခွဲပါတယ်။ចောင်းဆရာတဦးကနေပြီးတော့ ဝမ်မနာမြို့မှာရှိတဲ့ပေါပူအကြောင်းသားတွေကိုလူမျိုးရေးအရနှိမ်ချတဲ့စော်ကားပြောဆိုမှုကနေအခုလိုမျိုးဆန္ဒပြမှုတွေထိဖြစ်လာခဲ့တာလို့ပေါပူအရဲ့ကျုပ်ရူဒော့ဖ်အယ်ဘတ်ရိုဂျာကပြောပါတယ်ဒေါသဖြစ်နေတဲ့ဆန္ဒပြလူအုပ်ကြီးဟာဆူရဆောင်းတွေဈေးဆိုင်တွေနဲ့လူနေအိမ်တွေကိုမိရှုခဲ့တယ်လို့ပဲမြို့တော်ဝင်ရုံးကိုသွားတဲ့လမ်းတစ်လျှောက်ကကားတွေမော်တော်ဆိုင်ကယ်တွေကိုလည်းမိတင်ရှုခဲ့တယ်လို့ရဲချုပ်ကပြောဆိုပါတယ
်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့အိန္ဒိယနယ်ပွားအမေရိကန်နိုင်ငံသားတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးမွမ်းပြောကြားခဲ့ပါတယ်တက်ဆစ်ပြည်နယ်ဟျူစတန်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အိန္ဒိယလူမှုအတိုင်းအဝိုင်းစုဝေးပွဲကြီးမှာသမ္မတထရမ့်အခုလိုပြောကြားခဲ့တာပါအိန္ဒိယနယ်ပေါ်အမေရိကန်တွေကြောင့်အမေရိကန်ယဉ်ကျေးမှုတွေအနှစ်သာရရှိလာခဲ့တဲ့အမေရိကန်တံပိုးတွေမြင့်တက်ခဲ့တဲ့လူမှုအတိုင်းအဝိုင်းတွေရဲ့စိတ်ဓာတ်ခွန်အားတွေပိုရှိလာတယ်လို့ပြည်သက်9000လောက်တက်ရောက်တဲ့စုဝေးပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီကလည်းအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးအခုနှစ်ပိုင်းတွေပိုပြီးတိုးတက်ခဲ့တဲ့အပြင်ပြည်သူအချင်းချင်းကြားဆက်ဆံရေးပိုခိုင်မာလာခဲ့တယ်လို့ပြောကြားခဲ့ပါတယ်။အခုလိုပြန်လည်ချီးမွမ်းပြောနေကြပြီမဲ့အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကတော့ရှေ့မတိုးနောက်မဆုတ်ဖြစ်နေစေဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာဥရောပရေကဲမြစ်ကြီးတစ်ခုထပ်ပြီးတော့ပျောက်ကွယ်သွားတော့မဲ့ဝမ်းနေချင်းအထိမ်းအမှတ်ပွဲကိုတနင်္ဂနွေနေ့မှာလူပေါင်းရာနဲ့ချီပြီးတော့စူပေါင်းပြီးတော့ကျင်းပပါတယ်။ဝမ်းနေတဲ့အထိမ်းအမှတ်အနက်ရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့လူတွေဟာပင်လယ်ရေမြစ်နယ်ပြင်အထက်ပေ2600မီတာမြင့်တဲ့ပစ်ဇောရေကဲမြစ်စီကိုရောက်ဖို့အတွက်ဆွစ်ဇာလန်နိုင်ငံရှေ့ပိုင်း Glorious တောင်တန်းကနေပြီးတော့တဆင့်နိုင်ပေါင်းများစွာခြေလျင်သွားခဲ့ကြတာပါ။ကမ္ဘာပြည်ပွန်ရေးလာမှုကြောင့်2006ခုနှစ်ကစပြီးတော့ပစ္စည်းရေကဲမြစ်ရဲ့ဒုတိယပမာဏဟာလည်း80ကိုင်နှုန်းအထိညွန်နေနေပြီဖြစ်ပါတယ်ရေကဲမြစ်ပျောက်ကွယ်တော့မဲ့ဝန်ထမ်းချင်းအထိမ်းအမှတ်ပွဲကိုဆွစ်ဇာလန်ရာသီဥတုကပ်ပြီးတိုက်ဖြတ်ရေးလှုပ်ရှားမှုဖွဲ့ကဦးဆောင်လှုပ်ရှားနေတာဖြစ်ပါတယ်ခင်ဗျာ
တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတနင်္လာညအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ညီနောင်အဖွဲ့၃ဘွဲကနေဒီနှစ်ကုန်တဲ့အထိအပြည့်ရက်သွားမယ်လို့တရားဝင်ထုတ်ပြန်ထားပေမဲ့လို့ရခိုင်ဘက်မှာတော့တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့ဘူးတီတောင်မြို့နယ်ဘက်မှာမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ခဲ့တယ်လို့မနေ့တုန်းကလည်းမြေပုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်နဲ့မြေပုံမြို့နယ်ရူစနွင်းကျေးရွာနီးမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကနဲ့ဒီမနေ့မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေးအေးပြောခွေရခိုင်တုခကပြောပါတယ်
ဒီနေ့ဒီစက်တင်ဘာလ23ရက်နေ့မှာလည်းပဲဒီမနက်7နာရီခွဲလောက်မှာဒီပူတီတောင်မြို့နယ်ဥယျာဉ်တာရွာရဲ့အရှေ့တောင်ဘက်မှာရှိတဲ့အဲ့ဒီတောင်တန်းပေါ်ကိုဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့အဲ့ဒီမှာဟို15မိနစ်လောက်ကြာတာအပြန်အလှန်ပြစ်ခတ်မှုတွေဟိုဖြစ်ပွားခဲ့တာရှိဒီနေပုံမြို့နယ်ထိမှာတော့ဒီ22ရက်နေ့မှာတော့တိုက်ပွဲနှစ်ကြိမ်ဖြစ်တာပေါ့ဆိုတော့ဒီအဲ့ဒီမှာဒီတိုက်ပွဲကပြင်းထန်ဖြစ်တာကတော့ဒီညနေ4နာရီကနေ9နာရီလောက်အထိပေါ့နော်မြေပုံမြို့နယ်ဒီကန်းထောင်ကြီးရွာရဲ့အချင်းမြောက်ဖက်တိကသမာ5ကီလိုမီတာလောက်အကွာမှာရှိတဲ့ဒီတောင်တန်းပေါ်မှာဖြစ်တာဒီဗမာစစ်တပ်ကနေပြီးတော့အဲ့ဒီတောင်တန်းပေါ်ကနေပြီးတော့သူတို့လည်းနေကြီးတွေတည်ပြီးတော့မှအဲ့ဒီခမာ3ခွန်3ကနေပြီးတော့သူတို့ကမနာရန်ပြစ်နေတာဖြစ်တယ်ဒီကြေကြဆုံမှုကတော့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီတောင်ကုန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီအိမ်ပဲရရှိတဲ့အချိန်မှာဒီအလောင်းစီလောင်းကြံခဲ့တယ်နောက်ပြီးတော့ဒီစစ်လက်နက်ပစ္စည်းတွေထိထားတဲ့ဒီချင်းတောင်ချက်ရှိလုံးကြံခဲ့တယ်ဒီလနဲ့ကြီးတချို့ပေါ့နော်အဲ့ဒီမှာရှိရသုံးဆောင်ဒီပစ္စည်းတွေပေါ့အင်ဂျီယာမီတဲ့ပစ္စည်းတွေအားလုံးကိုတော့ကျွန်တော်တို့လက်ရှိမှာစရင်ပြုစုနေတုန်းပဲရှိသေးတယ်
။မြေပုံမြို့နယ်တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်လို့အေအေဘက်ကပြောနေပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကမြေပုံမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောဆိုခဲ့ပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်။အဲ့ဒါပဲပြောလို့ရမယ်။မြေပုံမြို့နယ်ကရောကောင်းရဲ့ရှေ့နောက်ဘက်မှာဖြစ်တယ်။တနားရီလောက်ကြာတယ်။ဂျန်တဲ့ဟာတွေကတော့ဘာမှမသိရဘူး။
တိုက်ပွဲဖြစ်ပွားတဲ့အချိန်နေ့ထိခိုက်မှုတွေကိုတော့မသိရှိသေးဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းဗူရီတောင်မြို့ကမြန်မာစစ်တပ်ရဲ့စကခ55သတ်မှတ်ဌာနချုပ်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ရတိတောင်မြို့နယ်မယူကန်အငူမော်အေရှာဝေါ်စိတ်ကမ်းမှာလည်းဘုံပေါက်ွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အငူမော်အေရှာဝေါ်စိတ်ကမ်းမှာဘုံပေါက်ွဲပြီးပစ်ခတ်မှုကြောင့်ရွာသားလူလည်းသေဆုံးသွားခဲ့ပါတယ်။ဒီကနေ့မှာအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့အငူမော်ရွာသားဦးအုပ်ဖောက်ကိုနေချောက်ရဲတပ်ဖွဲ့ကနေဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားသူကပြောပါတယ်
။သ
ူကဒီအဆုဘမှာနေပြီးတော့အုတ်တွေပါတယ်ရှင်နေတဲ့အချိန်မှာသူ့မှာဘုတ်တလုံးမျိုးရှိပြီးတော့လာပြီးခေါ်သွားတယ်အခုအဆက်မပြေထားပါဘူးမိသားစုစကံပေါ့သူကထိတ်မှာသူကနေပြီးတော့ဒီရွာမှာလည်းကောင်းကောင်းမွန်မွန်လှုပ်ဆဲနေလူယောက်ပါသူ့ကိုဝါချောက်လုပ်ပြီးတော့ကားတွေပါတယ်လှုပ်ပြီးတော့ဆိုင်တာ
အငူမော်ရွာကိုလည်းလုံချုံရေးရစစ်တပ်ကနေပိတ်ပင်ထားတဲ့အနေအထားရှိနေတယ်လို့အငူမော်ကြေးရွာကိုရောက်နေတဲ့ဘုံညွှန်းမျိုးနဲ့အမျိုးသားလှုပ်တော်ကိုစလဲဥခင်မောင်လက်ကပြောပါတယ်
ဒီရောအဲ့ဒီဥဖောက်ကိုဖမ်းသွားပြီးတော့ဒီရောလုံးဝိုက်ချတယ်လို့ဖြစ်နေတာ။ဒီကားလမ်းတစ်လျှောက်လုံးဆိုတော့လူတွေကကြောက်ပြီးတော့ဓာတ်ရည်လူတွေပြန်ဖေးတော့ဒီနေ့တော့ပိတ်ချတယ်လို့ဖြစ်နေတယ
်။ရခိုင်ပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားနေ့စဉ်နဲ့အမျှကျင်ပြစွာဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်အရသာ80ကျော်တေဆုံးခဲ့တယ်လို့တန်ရာရတာက120ကျော်ထက်မှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပြည်တွင်းစစ်ရပ်တနိုင်ဖို့နဲ့တပတ်တပြစ်ခတ်ရဆက်နိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်သည့်ထိုးစစ်ဆင်တိုက်ခိုက်မှုတွေရဆက်မဲ့ကြောင်းတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့3ဖွဲ့ကနေထုတ်ပြန်ကြေညာခဲ့ပေမဲ့လည်းတမတော်ဘက်ကနောက်ဆုံးကျင်အပြည့်ရရေးကြေညာချက်ထုတ်ပြန်ထားတာစက်တင်ဘာလ23ရက်နေ့မှာကုံဆုံးသွားပြီဖြစ်လို့အပြည့်ရရေးထပ်မံထုတ်ပြန်ဖို့ကမသေးချာသေးတဲ့အချိန်လေးမှာရှိနေပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထိုင်းနိုင်ငံရောက်ရွှေပြောင်းအလုသမားတွေရဲ့အခြေအနေတွေအကြောင်းသတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးလိတ်ကျွန်းလူသတ်မှုအကြောင်းပြောပြပါမယ်ထိုင်းနိုင်ငံမှာတော့လိတ်ကျွန်းလူသတ်မှုနဲ့တည်တံပေးခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့နှစ်ဦးရဲ့အမှုကိုတော့ထိုင်းနိုင်ငံဗဟိုတရားရုံးကနောက်ဆုံးအယူခံပယ်ချလိုက်ပြီးဖြစ်ပေမဲ့တပ်တွေအထောက်ထားအစ်စ်တွေပြန်တင်ပြနိုင်မယ်ဆိုရင်တော့အမှုကိုအစကနေပြန်ပြီးစစ်ဆေးနိုင်မှာကြောင်းဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူတို့ရဲ့အမှုကိုတော့မြန်မာအစိုးရဘက်ကပူးပေါင်းကူညီပေးဖို့မျှော်လင့်ကြောင်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကလည်းပြောခဲ့ပါတယ်အပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
ဒီလိတ်ကျုံလူတက်မှုမှာတိတ်တန့်အပါအဝင်အမှုပေါင်း9ခုနဲ့အမိန့်ချခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုဩဂုတ်လ29ရက်မှာထိုင်းနိုင်ငံဗဟိုတရားရုံးကပယ်ချလိုက်ပြီးတေတံကိုအတည်ပြုခဲ့ရပါသူတို့အမှုကိုတောက်လျှောက်ကူညီနေတဲ့ထိုင်းရှိနေများကောင်စီကတော့ဥပဒေအရသူတို့အနေနဲ့ထပ်ပြီးကန့်ကွက်ခွင့်မရှိပေမဲ့အထောက်အထားတပ်တွေအချက်အလက်အသစ်တွေထပ်ပြနိုင်မယ်ဆိုရင်တော့အစားကနေပြန်စစ်ဆေးနိုင်ကြောင်းထိုင်းရှိနေများကောင်စီအကျိုးတော်ဆောင်ရှိနေတွေကဒီနေ့ရန်ကုန်မြို့မှာပြောသွားတာပါထ
ပ်ပြနာနာ FED ผมอยากให้คุณสุพรรณสามาเหล็งมาทางแถวหน้า
ဒီအမှုကိုကူညီပေးနိုင်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အတိုင်ပင်ခံဒေါက်ဆန်းစုကြည်စီကိုစာပေးပို့ထားပေမဲ့လက်ရှိအခြေအနေထိတုံ့ပြန်တာမရှိသေးကြောင်းထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထုချစ်က VOA ကိုပြောပါတယ်
ကျွန်တော်ထိုင်းရှိနေတယ်ပြောသလိုပဲကျွန်တော်တို့မှာတကယ်ကိုကြီးကြခံပါတယ်ကျွန်တော်တို့တက်တဲ့အထောက်အထားတွေရနိုင်မယ်ဆိုလို့ရှိရင်တော့ဒီအမှုကတစ်စုံတည်းအကြောင်းနဲ့ဖြစ်နေတယ်ဒါလည်းအစောကကျွန်တော်ပြောခဲ့သလိုပဲအဲဒီကိစ္စတွေလုပ်ဖို့ဆိုတာကျွန်တော်တို့တကယ်ကိုငွေအားနည်းပါးနဲ့စဉ်းစားကြဆောင်ရမှာပဲအဲဒီကိစ္စမျိုးအမှုကိုပြန်အသိကနေပြန်စားဖို့ဆိုတော့ကျွန်တော်အစိုးရမြန်မာအစိုးရကပဲဦးဆောင်လို့လုပ်မယ်ဆိုလို့ရှိရင်တော့သူတို့ကဦးဆောင်လို့ဆောင်ဆောင်နေတယ်
ဘဟုအယူခံတရားရုံးကအောက်ခြေတရားရုံးတွေရဲ့ဆုံးဖြတ်ချက်အတိုင်းပဲတေရန်ကိုအတည်ပြုခဲ့ပြီးရပ်ပေါင်း90အတွင်းထိုင်းပြည်ရင်စီမှာအတနာခံစာပေးပို့နိုင်ပေမဲ့အမှုကလုံးဝလွတ်မြောက်ဖို့အတွက်ကတော့ကန့်သတ်ချက်တွေရှိနေပါတယ်။ဥထုချစ်ကအခုလိုဆက်ပြောပါတယ
်။ထိုင်းနိုင်ငံမှာလည်းဘယင်မင်းသက်ဆိုတနာခံစာပေးရှင်ကအဖြစ်ကိုရှော့ပေါ်တဲ့အဆင်လာရှိခဲ့ပါတယ်။ကျွန်တော်တို့ထိုင်းနိုင်ငံပိုင်းကထိုင်းနိုင်ငံသားတွေဒီလိုချောပါရှိတယ်ကျွန်တော်ပြီးခဲ့တဲ့ဟိုဆေးမှုနဲ့တည်တယ်ကြားရကျွန်တော်ရှမ်းပြည်ကမနက်ကရှမ်းရှမ်းပြည်ပြီးတော့ကျွန်တော်တည်တန်းနေပြီးတော့ဒီကျုံးချောပါရှိတယ်ကြားရတယ
်ထိုင်းနိုင်ငံကိုသွားပြီးသူတို့ရဲ့သားတွေနဲ့တွေ့ဆုံဖို့လဲမိဘတွေကစူးစမ်းနေပါတယ်ကိုဝင်းစော်ထွန်းရဲ့မိခင်ဒေါ်မေသိန်းကတော့သူ့ရဲ့စံတော်ကိုအခုလိုပြောပါတယ်
အဲဒီတော့ငါလေးမဟုတ်ဘူးလားအခင်ရတယ်ဆိုတကယ်ဟောက်လို့ရှိရင်လည်းတော့ကိုတိုင်တော့ကိုကခံကိုမဟုတ်ဘူးနဲ့ပဲ
အဲ့ဒီတသက်ရွေးကလည်းမဟုတ်ဘဲနဲ့ခံနေရတယ်တကယ်လို့ဟုတ်တယ်ဆိုရင်လည်းကိုတိုင်နဲ့ကိုခံကြဖို့မဟုတ်ဘဲနဲ့မတရားသဖြင့်ဆွဆွဲတယ်တကယ်တသက်လူတွေကိုအကုန်လုံးသိကြတာပဲဒါပေမဲ့သိပေမဲ့လည်းဘာမှလုပ်လို့မရဘူးကိုမြန်မာအစိုးရတွေကလည်းလိုက်ပြီးထိရောက်တဲ့အကူအညီမျိုးမရှိဘူးဖြစ်နေတယ်လို့သူကပြောခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာလည်းအသက်18နှစ်ရှိတဲ့ထိုင်းကျောင်းသူအသက်ခံရမှုနဲ့မြန်မာရွှေပြောင်းလူသား၄ယောက်ထောင်ဒဏ်နှစ်ရှိကြာခံရပေမဲ့ထိုင်းရှိနေများကောင်စီကတပ်သေးအထောက်ထားအခိုင်အလုံနဲ့ခရိုင်အဆင့်အယူခံတင်ခဲ့ပြီးပြစ်ချက်မရှိလို့လွတ်မြောက်ခဲ့ပါတယ်
ထိုင်းနိုင်ငံကလေကျွန်းလူသတ်မှုရဲ့နောက်ဆုံးအခြေအနေအကြောင်းကိုစောထက်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာတွေဖမ်းမိတဲ့တဲ့ရင်ကိုတင်ဆက်ချင်ပါတယ်။ထိုင်းနိုင်ငံနဲ့မလေးရှားနယ်စပ်ကနေပြီးတော့မြန်မာနိုင်ငံသား40ကျော်ကိုမလေးရှားနိုင်ငံဘက်ကပို့ပြီးတော့လူကုန်ကူးဖို့ကြိုးပမ်းခဲ့တဲ့ထိုင်းနိုင်ငံသားလူကုန်ကူးခိုင်းကောင်းဆောင်ကိုထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံရနောင်းခရိုင်ထဲမှာဒီရက်ပိုင်းအတွင်းဖမ်းဆီးခဲ့မိပါတယ်။နောက်ထိုင်းမလေးနယ်စပ်မှာရှိတဲ့ဆုံခလာခရိုင်ထဲမှာပဲဒီလပိုင်းအတွင်းမှာရွာတကြီးတူအပါဝင်လူကုန်ကူးတဲ့ပွဲစား18ဦးကိုလည်းဖမ်းဆီးမိခဲ့ပါတယ်။သတင်းပြေဆောင်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။အခုရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ခွန်နီဝက်ရက်ကွက်အတွင်းကနေအိမ်တိုက်ခန်းမှာဖမ်းဆီးလိုက်တဲ့အသက်28နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဂျန်နီဖစ်ချမ်းရဟာရနောင်းခရိုင်တရားရုံးကဝရမ်းမှတ်87မြင်းဆောင်2562နဲ့ဖမ်းမိတ်ထုတ်ခံထားရသူဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်မတ်လ24ရက်နေ့ကထိုင်းနိုင်ငံရနောင်းခရိုင်စိုင်းတန်ရာဘာတတော်အတွင်းမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားကြတဲ့အမျိုးသား35ဦးအမျိုးသမီး9ဦးပါဝင်တဲ့မြန်မာနိုင်ငံသား44ဦးကိုဖမ်းမိခဲ့ပြီးတဲ့နောက်ဒီလူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုထိုင်းရဲတပ်ဖွဲ့ကအရေးယူနိုင်ဖို့အတွက်လိုက်လံဖမ်းဆီးနေခဲ့တာပါအခုဆိုရင်မလေးရှားနယ်စပ်ကိုလူကုန်ကူးနေတဲ့ပွဲစား18ဦးကိုလည်းစုံခလာခရိုင်ထဲမှာဖမ်းမိခဲ့တာကြောင့်သူတို့နဲ့ဆက်ဆက်နေတဲ့ပွဲစားတွေကိုထပ်ပြီးတော့ဖမ်းဆီးနေတာဖြစ်တယ်ဆိုပြီးစုံခလာခရိုင်ဟိုက်ရိုင်မြို့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ
်ဒီပွဲစားအရင်ကတည်းကလိုက်နေတာဖြစ်မယ်မအဆက်ဆက်ရှိလို့ပေါ့နော်အဆက်ဆက်ရှိလို့အဲ့လိုမျိုးလိုက်နေတာဟိုဖမ်းမိတာနောက်ကျတာပဲဖြစ်ရမယ်ဒီကျွန်တော်တို့စုံခလာကပွဲစားနဲ့ရနောင်းကပွဲစားနဲ့ဆက်ဆက်ပြီးလုပ်တဲ့အခါသူတို့အစီအရာပေါ့နော်ဓာတ်ပုံတွေပါတယ်ရှိမယ်ပြီးရင်သူတို့လိုက်ပြီးတော့ဖမ်းတာမျိုးတွေပေါ့အနည်းနဲ့အမြန်ပေါ့နော်အကုန်လုံးကျွန်တော်သိသလားပြောမယ်ဆိုလို့ရှိရင်ပွဲစားတယ်ဖမ်းမိတာအကုန်လုံးစစ်ခဏရပေါ့နော်ကျွန်တော်တို့စုံခလာမှာဖမ်းမိထားတာ
မလေးရှားနယ်စပ်မှာလူကုန်ကူးမှုတွေကိုအဓိကလုပ်ခဲ့တဲ့ရွာသူကြီးကိုဖမ်းမိတဲ့အခါမှာတော့ရနောင်းဘက်ကသူ့ရဲ့အဆက်အသွယ်တွေကိုပါဖမ်းဆီးမှုတွေလုပ်လာခဲ့တယ်လို့လည်းဥပကြီးကဆိုပါတယ
်ဒီမလေးနယ်စပ်မှာကျွန်တော်တို့ကမန်ဒန့်ပေါ့နော်ကမန်ဒန့်ဖမ်းခံထိတဲ့အခါကမန်ဒန့်ကိုခေါ်သွားပြီးတော့သူတို့ကရနောင်းထိလိုက်ကြလေရနောင်းနေစားကပွေးစားထိုင်းပွေးစားကိုရနောင်းထိလိုက်တယ်ဟုတ်ကဲ့ဟုတ်ကဲ့အဲဆက်ဆက်မှုတွေရှိတာပေါ့နော်ယူရတကြီးဟုတ်ကဲ့ကျွန်တော်တို့မလေးနေစားပါတန်ပစ္စကတမနန့်ပေါ့ဟုတ်ကဲ့ဖမ်းမိပြီးတဲ့နောက်ပိုင်းမှာဒီလူကူကူတက်ချေးရေးတွေကနေပြီးတော့ရနောင်းကိုတခါရခေါ်သွားတယ်ရနောင်းမှာဆက်ပြီးတော့ဖမ်းဆီးတာပေါ့ဗျာရနောင်းကပွေးစားထိုက်လူမျိုးအဲ့လိုမျိုးပေါ့
မလေးစားနေစားကိုပို့နေတဲ့လူပွေးစားတွေဟာရနောင်းဘက်ကပွေးစားတွေနဲ့ချိတ်ဆက်ပြီးလုပ်နေရတာဖြစ်ပါတယ်အခုဆိုရင်အဖမ်းဆီးတွေများနေတဲ့အတွက်ရနောင်းဘက်ကကားသမားတွေကလည်းလူပွေးစားတွေခေါ်ကိုမလိုက်ရဲကြတာကြောင့်အဖမ်းဆီးတွေကတော့ရက်တက်နေတယ်လို့လည်းသူကပြောပါတယ်
။နောက်ပတ်တဲ့အရေးကြီးတာကတော့ကျွန်တော်တို့ထိုင်းကထိုင်းလူမျိုးဒီကသမားတွေပေါ့ကသမားတွေကနေပြီးတော့ရနှောင်းနေစားကနေပြီးတော့ကျွန်တော်တို့ဒီမလေးနေစားအဆုံခွလာကိုသူတို့ပို့ပေးမှရတာလေပွေးစားတာကသမားတွေကပို့ပေးမှတာလျင်သူတို့ကဒီကျွန်တော်တို့ဆုံခွလာကိုရောက်လာတာအခုကကသမားတွေကနေပြီးတော့အဖမ်းဆီးများတဲ့အခါသူတို့ကသေယူပို့ဆောင်ရေးကသူတို့မလုပ်ပေးရဘူးဟုတ်ကဲ့
ထိုင်းနိုင်ငံမှာတရားမဝင်နေထိုင်လုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးတွေများလာနေတာထိုင်းနိုင်ငံရဲ့စီးပွားရေးရပ်တန့်ပြီးအလုကင်တွေရှားပါးလာနေတာကြောင့်မြန်မာနိုင်ငံသားတွေဟာအလုကင်ရှာဖွေကြရင်းနဲ့လူမောင်ကိုသမားတွေနဲ့ချိတ်ဆက်မိပြီးတဲ့နောက်ထိုင်းမလေးနယ်စပ်ဘက်ကိုခိုးဝင်ဖို့ကြိုးစားလာကြတာဖြစ်ပါတယ်ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာလူကုန်ကူးမှုတွေကအများအပြားရှိနေတာပါထိုင်းမလေးနယ်စပ်မှာတစ်နှစ်အတွင်းလူဦးရေ 9,000 ကျော်လောက်လူကုန်ကူးခံနေရတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်2019ခုနှစ်ဧပြီလကစလို့လူကုန်ကူးမှုတွေဇက်တိုက်ဖြစ်နေပြီးအများစုကရခိုင်ပြည်နယ်ဘက်ကလာကြသူတွေလို့ဆိုပါတယ်အဲ့ဒီထဲမှာတော့ရိုဟင်ဂျာတွေလူကုန်ကူးခံရတာရာခိုင်နှုန်းလောက်ရှိနေပါတယ်2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဝါဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိတယ်လို့အဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင်
မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်ဒလတရားတိဆောက်နေမှုရဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြချင်ပါတယ်ရန်ကုန်မြို့ရင်းနဲ့ဒလကိုချိတ်ဆက်မဲ့တရားက2022ခုနှစ်မှာအပီးသက်တိဆောက်ဖို့ရှိနေချိန်မှာပဲဒလဘက်ခံကဒေသခံတွေကြားမှာတော့ဖွံ့ဖြိုးရေးမျှော်လင့်ချက်တွေရှိနေပါတယ်သွားရေးလာရေးပို့ပြီးတော့မှအဆင်ပြေသွားမယ်အပြင်စီးပွားရေးလည်းပိုကောင်းလာမယ်လို့မျှော်လင့်ချက်တွေရှိပါတယ်ဒါပေမဲ့လူတိုင်းအတွက်တော့မဟုတ်ပါဘူးတချို့လူတွေအတွက်ကတော့အလောက်ကိုင်းဆုံးရှုံးရမယ်အရေးလည်းရှိနေပါတယ် AFP သတင်းဆောင်မတပုတ်ကိုအခြေခံပြီးမတ်တင်ကြီးထိုက်ပြောပြပေးပါရှင
်ရန်ကုန်တဖက်ကန်းဒလဘက်ချံမြစ်ကမ်းနဲ့တိတ်မဝေးလှတဲ့နေရာမှာလက်ဖက်ရည်ဆိုင်ဖွင့်ထားတဲ့ဒေါခင်တမ်းမြင့်ကတော့ရန်ကုန်နဲ့ဒလကိုချိတ်ဆက်မဲ့တရားအပီးကိုမှန်ပြီးစီးပွားရေးချဲ့ဖို့စဉ်းစားနေသူပါရန်ကုန်မြို့ရင်းနဲ့ရန်ကုန်မြစ်ချထားတဲ့ဒလကိုဒေါ်လာ168တန်းကုန်ကြမဲ့မြစ်ကူးတရားတည်ဆောက်နေတာပါတရားကြီးပြီးသွားရင်တော့လုပ်ငန်းချက်မယ်လို့အသက်58နှစ်အရွယ်ဒေါခင်တမ်းမြင့်ကပြောပါတယ
်ကွာစဉ်းစားတာဒီတရားပြီးသွားတဲ့အချိန်ကြလို့ရှင်ပေါ့ဒီလိုဝဲသူရောင်းလူတွေနဲ့အဆင်ပြေနေမယ်ဆိုလို့ဒီဒါတိုက်ထူဆောက်ပြီးတော့အောက်ထားဟောခွင့်ပြီးတော့ဆိုင်ငန်းလက်လာလေးနဲ့စားတောက်ဆိုင်ကောင်းကောင်းလေးနဲ့ပေါ့နော်အဲ့လိုမျိုးဖွင့်ဝါမယ်လို့စိတ်ကူးတာပါဟဲ့ပေါ့
ဒလမြင့်ကူတရားကြီးပြီးသွားရင်တော့ဒလမြို့နယ်လဲပို့ပြီးဖွင့်ဖြိုးလာမယ်လို့ဒေါခင်တမ်းမြင့်ကမျှော်လင့်ပါတယ
်ဝမ်းသာတာပေါ့နော်မြန်မြန်ဆောက်လေးမြန်မြန်ကောင်းတာပေါ့ကိုကစီးပွားရေးလုပ်တယ်ဆိုပို့ပြီးတော့ကောင်းတာပေါ့မရှိစင်သားလည်းပို့ပြီးတော့ကောင်းတယ်နောက်လမ်းမဆက်သွဲကြီးလည်းကောင်းသွားမယ်လူနာပါအချိန်မတော်နေမကောင်းထိုင်မကောင်းမြင့်အချိန်ယောဂတွေဆိုမြန်မြန်ကူးလို့ရှိရင်ရကိုကနဲ့ကိုမြန်မြန်ကူးကြကားငါးပြီးကူးကြလို့လွယ်တာပေါ့
အခုအခြေအနေမှာတော့တခါတလေမကျန်းမာသူကိုဆေးရုံကိုအသက်မီအောင်မပို့နိုင်တဲ့အခြေအနေမျိုးရှိတယ်လို့လည်းဒေါခင်တမ်းမြင့်ကပြောပါတယ်လက်ရှိအခြေအနေမှာတော့မဖွင့်ဖြိုးသေးတဲ့ဒလမြို့နယ်ကထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်ကိုသွားဖို့ကြို့နဲ့ရန်ကုန်မြစ်ကိုဖြတ်ကူးနေကြရတာပါလာမယ့်2020ခုနှစ်မှာအပြီးသက်မဲ့ရန်ကုန်မြစ်ကူးတရားစီမံကိန်းပြီးခဲ့ရင်တော့ဒလမြို့နယ်ကဒေသခံထောင်နဲ့ချီပြီးခရီးသွားလာရေးအဆင်ပြေစေမှာဖြစ်ပါတယ်ရန်ကုန်မြစ်ကူးတရားကြီးပြီးစီးသွားချိန်မှာအလို့အကိုင်းဆုံးရှုံးမဲ့သူတွေကတော့ကြို့လုံသားတွေဖြစ်ပါတယ်ကြို့ပယ်ထင်းတဦးဖြစ်တဲ့ကိုအောင်မျိုးဝင်းကတော့အခုလိုပြောပါတယ်
တွေ့ရကြိုးတွေးပြီးသားဖြစ်ရင်လည်းပြက်ရင်လည်းပြက်သွားပြီလေကျွန်တော်တို့ဒီမြေလှူရှာလို့ရတော့မှာပဲဒီတရားဆောက်တော့အကုန်လုံးကောင်းသားမှာကိုကိုတွေကတော့နင့်လာတော့ခံရမှာပဲလေနင်းနေများတော့ဒါပါပဲ
ကိုအောင်မျိုးဝင်ကရန်ကုန်မြစ်ကူးဂရုပဲ့ကန်အဖြစ်လှုပ်နေတာ14နှစ်ကြာရှိခဲ့ပါပြီအသက်45နှစ်အရွယ်ကိုအောင်မျိုးဝင်ကတောင်ကိုရီးယားရဲ့ရန်ပုံငွေနဲ့ဆောက်လုပ်နေတဲ့မြစ်ကူးတရားကြီးအပြီးမှာသူတို့အလုပ်လက်မဲ့ဖြစ်မယ်ဆိုတာကိုသိပေမဲ့တရားကြီးဆောက်လုပ်လိုက်တဲ့အတွက်ဒေသခံတွေအတွက်အကျိုးရှိစေမယ်လို့သူကရှုမြင်ပါတယ
်။တရားဆောက်လိုက်မယ်ဆိုရင်တော့အစရအကုန်ပြောင်းလဲလာမှာလူမှုရေးကျန်းမာရေးအကုန်လုံးအားလုံးမြင့်မာသွားမယ်လို့ထင်တာပဲ
။တောင်ကိုရီးယားနဲ့တရုတ်ရဲ့ရန်ပုံငွေနဲ့ရန်ကုန်မြစ်ရဲ့တောင်ဘက်နဲ့အနောက်ဘက်ခြမ်းမှာဆက်မှုဇုံကြီးတစ်ခုတည်ဆောက်ဖို့လဲစဉ်းစားနေတာပါ။ဒါပေမဲ့မြန်မြန်ဆန်ဆန်ဖွံ့ဖြိုးတိုးတက်မှုရဲ့တကယ့်လက်တွေ့အခြေအနေမှန်အပေါ်စိုးရိမ်သူတွေလည်းရှိနေပါတယ်။ရန်ကုန်မြို့ကအငှားရင်မောင်းအသက်68နှစ်အရွယ်ဦးချင်ညွန့်ကတော့ချမ်းသာသူတွေပူချမ်းသာသွားပြီးစီးရဲသူတွေကတော့တိုးတက်မလာဘူးလို့ပြောပါတယ
်မြင့်တာလူနေမှုဈေးမြင့်တာလေဝင်ငွေနဲ့ကြားတဲ့ငွေနဲ့ထွက်တဲ့ငွေနဲ့မမျှကြဘူးအိမ်မှာလူ9ယောက်ရှိရင်9ယောက်လို့ဝင်ငွေလှုပ်လှုပ်နိုင်မှနည်းနည်း6ယောက်လည်းနေလို့ရတယ်
နှစ်ပေါင်း90နီးပါးဆေးအုပ်ချုပ်ရေးအောက်ကမြန်မာနိုင်ငံအနေနဲ့2011ခုနှစ်မှာအရသာတစ်ပိုင်းအစိုးရနဲ့စပြီးပွင့်လင်းလာခဲ့တာပါဒီနောက်ခုနှစ်နှစ်အကြာမှာတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအလုံးရဲ့ထက်ဝက်နီးပါးကိုရန်ကုန်မြို့ကဆွဲဆောင်ထားနိုင်ပြီး Price Waterhouse Cooper ရဲ့အဆိုအရတော့ဒေါ်လာ 25.8 ဘီလီယံရှိတယ်လို့ဖော်ပြပါတယ်မြန်မာပြည်သူအများပြအတွက်နေထိုင်မှုအဆင့်အတန်းမြင့်မားလာပြီမဲ့လူဦးရေ၃ပုံ၃ပုံကတော့စည်ရဲမွေးတည်မှုအခြေအနေနဲ့နေထိုင်နေကြရဆဲဖြစ်ပြီးအခြေခံအဆောက်အုံပြည့်စုံမှုလည်းမရှိသေးသလိုနိုင်ငံတွင်းကဒေသအများပြမှာပြည်ပခါကြောင့်ရိုက်ခတ်ခံနေကြရဆဲဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်တင်းနာညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်။မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်စက်တင်ဘာလ23ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ29 kHz 1196 9လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါ။စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
မင်းစင်ကလေးကအတော်ကြီးတဲ့အထိကိုမက်ခဲ့တဲ့အိမ်မက်တရားတော့ဒီဆရာတော်ကြီးတွေဖြစ်ဖို့နောက်ကဘာပတ်ပြီးတော့တာဝနာပြုဖို့နောက်ပြီးနိဗ္ဗာန်ရသည့်အထိ
ကိုပြေဝါရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဝင်ငွေရလန်းမဖို့ပြနိုင်တဲ့ဝင်ငွေတွေကိုအရင်တုန်းကအခွန်15ရာခိုင်နှုန်းကနေလာမယ့်ဘဏ္ဍာနှစ်မှာတော့အခွန်3ရာခိုင်နှုန်းအထိအစိုးရကလျှော့ပေးလိုက်ပါတယ်။အခုလိုမျိုးဝင်ငွေခွန်လျှော့လိုက်တာကြောင့်ဈေးကွက်ထဲမှာငွေကြေးလည်ပတ်မှုပိုးပြီးတော့မှတက်ဝင်လာမယ်လို့စီးပွားရေးအတိုင်းဝိုင်းတွင်မှမျှော်လင့်ချက်တွေရှိနေတယ်လို့ပုံမှန်အမျက်ခွန်ထက်တက်သားနေတယ်ဆိုပြီးဝေဖန်ကြသူတွေလည်းရှိနေတာပါ။ဝင်ငွေရလန်းမဖို့ပြနိုင်တဲ့ငွေကြေးတွေကဘယ်မှာစုပုံနေပါသလဲ။ဘလို့စီးပွားရေးလုပ်ငန်းတွေကနေရနေကြပါသလဲဆိုတာတွေကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိမ်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
ကျဲလကတော့သူကဒီဒီင်းမှာစီးပွားရေးရငွေကြေးနဲ့အားနေတယ်ပေါ့နော်။ဆောက်အခုသေးတော့အေဂျင်ကြီးဆောက်ဦးဆောက်တဲ့လုပ်ငန်းကြီးဒီမှာတော့ကြာဆင်းတယ်နောက်တော့အဲ့ရအခြေခံပြီးတော့နော်ဟိုကျွန်တော်တို့ဒီမှာတော့ဟိုလူဒတန်းစားတချို့ကလည်းဟိုနိုင်ငံရမှာတော့မဟုတ်ဘူးသူကအခွန်ဆောင်တဲ့အားနေတချို့ကအခွန်ဆောင်ပေမဲ့ဝင်ငွေကကျွန်တော်တို့ဒီမှာနှမျိုးရှိတာပေါ့နော် regular income နဲ့တချို့ကြတော့လေဝင်ငွေရမ်းမဖို့ကြာနိုင်တဲ့အင်ကန်းတွေရှိတော့ကျွန်တော်တို့လူပြားကြတော့တိုက်ခန်းဝင်မယ်မီဝင်မယ်အိမ်ဝင်မယ်ကားဝင်မယ်အဲ့လိုမျိုးတစ်ခုခုလုပ်ရည်ရွယ်မှုနဲ့မလုပ်မယ်ဆိုတဲ့ခါကျတော့ရင်းနှောင်းက15ရာခိုင်နှုန်းဆိုတော့သူကများရဲ့ဆိုပြီးစပြောသူအခွန်သက်ပါခွင့်တင်သတ်မှတ်ပေးတယ်လို့ကျွန်တော်မြင်ပါတယ
်ဆရာဆရာတို့အနေနဲ့ရောဒီ tax holiday မှာဆရာတို့အနေနဲ့ရောဒီငွေအများစုကတော့ဒါငွေမခွာချတဲ့သဘောမျိုးတောင်ပြောနေကြတယ်ဆိုတော့ဒီငွေဝင်ငွေရလန်းမဖို့ပြနိုင်တဲ့ငွေဘလောက်လောက်များဝင်လာနိုင်ပါသလဲတကယ်တမ်းဒီမှန်းထားတဲ့အတိုင်းအင်ချမ်းမြေဈေးကွက်တို့ဘာလို့တက်ဝင်လှုပ်ရှားလာမယ်အနေအထားရောဆရာတို့တွေ့ပါသလားရှင
်အဲဒါတော့လေဘယ်လိုပဲဖြစ်ဖြစ်တော့ဟိုလုံးလုံးရတဲ့ကိစ္စတော့သူလုံးပြည့်တဲ့ဘောဆိုပါလေညီမစီဝါရေးတုံနေရအောင်ဝင်ပြီးအားပေးတဲ့ဘောပေါ့နော်ဝင်လာမလားမဝင်လာဘူးလားဆိုတော့လေပြောအောင်စောင့်ကြည့်ရမှာပေါ့နော်အဲ့ဒါဘလူးဝက်ကြီးကတော့ဒီအခွန်ရှော့ပေးတဲ့ကြောင်မျိုးတော့ဒီနှောင်းက300ရာခိုင်ဆောင်မဲ့လူကြီးရတော့300ရာခိုင်ဆောင်မဲ့ခါလာတဲ့နေ့ပဲပြီးတဲ့ကြောင်မျိုးဒီပြီးရတဲ့နေ့ကလေးဆိုင်တော့ပို့ပြီးတော့ထွက်လာလာမယ်တော့မြင်ပါတယ်အ
ဲ့တော့ဘလူးကဏ္ဍမျိုးတွေကဒီငွေတွေကအခုလောလောဆယ်ဒါအစိုးရကိုယ်တိုင်ကဝင်ငွေရလမ်းမဖို့ပြနိုင်တဲ့လူတွေဟိုအင်ချမ်းမြေဈေးပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ဝယ်မယ်ဆိုလို့ရှိရင်အခွန်ရှော့မယ်လို့ပြောတော့အခုလောလောဆယ်ရရောဒီငွေတွေကဘလို့အနေထားမျိုးမှာရှိနေလို့ပါလဲဆရာဘလို့မှန်းရမှန်းလို့ရပါတယ
်ဒီကတော့အလုံးပုံမှန်ကျွန်တော်တို့ဒီမှာရှိနေရောဒီကတော့ဘန်ထဲမှာပဲထည့်ရင်ထည့်လို့နေကြတယ်ကျွန်တော်တို့ဆရာကတော့ခုနကကျန်တဲ့ဒီနိုင်ငံခြားအမေရိကန်တို့ဘာလို့မဟုတ်ဘူးကျွန်တော်တို့မှာ test ID မရှိတဲ့လူတော်တော်များတော့အဲ့တော့ငွေရလည်းမပေါ်ပြဘူးဆိုရင်အများစုကတော့ဒီငွေလဲတို့ယူစားငွေလဲတို့မူရစီဝါတို့ကျန်တဲ့ရောင်းလုံးငွေတို့ပဲယူစားကြတာဒါနဲ့ကျွန်တော်တို့ဒီမှာ အခေါ်မဆောင်ပဲဒီလူငယ်ကများတယ်။ဒါကိုကျွန်တော်တို့ပုံမှန်အခေါ်ဆောင်တယ်ဆိုတော့ input export လုပ်တဲ့လူတွေကအခေါ်ဆောင်ကြတယ်။ဒီဘက်ကျတော့အခေါ်ဆောင်မှုပါပဲ။ဝင်ကုန်ကြိုတင်ဆောင်မှုပါပဲ။ပစ္စည်းကိုထုတ်လို့ရတယ်၊သွင်းလို့ရတယ်လို့ကြောင့်မို့သူတို့ကတော့ဟိုအခေါ်အဆင်မပြေရှုံးရှုံးမြဲမြဲဆောင်ကြတော့။ဂျန်နဲ့ဒီရင်းမှာရောင်းဝယ်လုပ်ကြတဲ့လူများဆိုတော့ဟိုသဘောတော်ပဲဆောင်ကြတာများတယ်ပေါ့နော်။အဲ့တို့မှာဟိုဒီလိုရရှိနေရတော့ဒီစားရတော့
ဟုတ်ကဲ့ရှင်ဆရာနောက်တစ်ခုထောက်ပြတာကအခုဒီဝင်ငွေရလမ်းမဖို့ပြနိုင်တဲ့ဝင်ငွေကို300ခန့်လုံးထိရှော့လိုက်တာကလုပ်ငန်းတစ်ခုလုပ်ပြီးတော့အမျက်ခွန်ဆောင်ရတာထက်ပိုပြီးတော့တက်တာနေတယ်ဆိုပြီးတော့လဲဒါပြောနေကြတယ်ဆိုတော့ဒီမှန်မှန်ကန်ကန်အမျက်ခွန်ဆောင်တဲ့လူတွေရောက်တော့ရောဟိုဝင်ငွေရလမ်းမဖို့ပြနိုင်တဲ့ငွေဆိုပြီးတော့ဆောင်လိုက်မယ်ဆိုတဲ့ဘက်ကမြရောက်သွားနိုင်မှာသလားဆရာ
မမကကလှုပ်လှုပ်တဲ့လူခုနကကျွန်တော်ရှင်းပြတယ်ကျွန်တော်တို့ input export လုပ်တဲ့ဒီကကျွန်တော်တို့ဒီမှာရှုံးရုံမြတ်မြတ်ဟိုပစိတဲ့ကိုစပြီးတွင်းနေဆိုတာနဲ့ကားပဲဖြစ်ဖြစ်စီးပဲဖြစ်ဖြစ်စတယ်စီးပဲဖြစ်ဖြစ်စေဝါဖြစ်ဖြစ်တွင်းကျွန်တော်က25ရင်းတော့တွက်ပြီးကျွန်တော်က total amount ရေးတရားမှာသူက 8% မြတ်တယ်ယူစား 8% ရင်းကျွန်တော် 25 ရင်းတော့ 2% ဆိုပြီးကျွန်တော်ကဆောင်လာအဲ့ဒီဟာတော့ခုနကလိုမဆောင်လဲမနေဘူးမရအောင်မဆောင်ရင်ကျွန်တော်ကပစိထုတ်လို့မရအောင်အော်သူတို့ကတော့ကျွန်တော်မဆောင်ရင်သုံးနိုင်ရင်ဆောင်တယ်လို့ပြောပြီးဆောင်လို့မရဘူး။သူကရှုံးနေပါလားပြောတယ်သူကဆောင်ပြီးမှထုတ်ရတာ။အဲ့လိုမျိုးဆိုအဲ့ဒီဟာတော့ပြောင်းလဲပြီးဆောင်လို့မရနိုင်ဘူးပေါ့နော်။နောက်ခုနကပုံမှန်မဆောင်တဲ့လူတွေညီထားတယ်လူတွေကတော့မဆောင်ဘူး။သူကတော့အင်ဂျင်တွေရောင်းဝယ်လုပ်တယ်၊တိုင်ဆန်းလုပ်တယ်၊ကားပြင်းပြင်းမှရောင်းနေတယ်။တခုတောင်းမြေရနာရောင်းတယ်သူကဆောင်ဝင်လူတွေကတော့မဆောင်တာ။ဝင်ဝင်ကောင်မပြရတာလည်းမရှိဘူး။အဲ့လိုသူကတော့ဒီဒါဆိုအားမဆောင်မင်းနဲ့300လို့ပြောင်းဆောင်ကြရတယ်မရှိဘူး။ဒီလိုရော0နေနေရပါတော့
။အဲ့တော့အခုရည်ရွယ်ချက်ကခုနဆရာပြောသလိုပုံမှန်ဝင်ငွေကမဖြစ်မနေဆောင်စရာမလိုတဲ့လူတွေကတော့ဝင်ငွေကမဆောင်မဲနေနေရတာနှစ်ပေါင်းများစွာပါပဲ။ဗမာပြည်မှာလည်းဒါရိုးဆွဲနေဘာမှလည်းမဖြစ်ဘူးဆိုတော့ဒီလိုလူတွေအခွန်ဆောင်လာအောင်တွန်းပို့တဲ့သဘောမျိုးစီးပွားရေးပို့ပြီးတော့ဟို
မှန်တယ်ဒီလိုဒီမောသူတို့ငွေတွေကဒီတိုင်းပဲအိတ်နေရပါတော့။အေးတို့ကဗန်နဲ့ထည့်ရင်ထည့်၊တူးထည့်စားရင်စားနေ။အဲ့လိုမျိုးကြီးရဲ့ဟာလေ။ဒီအေးဂျန်ကြီးယင်းနီမိုနဲ့ဟိုကြီးပြန်လာပို့ပြီးတော့လှုပ်လာအောင်လို့စားတာပေါ့နော်
။ဟုတ်ကဲ့ရှင်ဆရာ။ဆိုတော့
လောလောဆယ်မဟုတ်ဘူးနော်။ကျန်တဲ့ဒီ stock share တို့ပါလို့လုပ်နေတာပေါ့နော်
။ဟုတ်ကဲ့ဈေးကွက်ထဲဟိုလာဟိုငွေကြေးလဲပတ်လာအော
င်။ဈေးကွက်ထဲဝင်လာတယ်နဲ့လေ
။ဟုတ်ကဲ့ရှင်။
မှန်တယ်မှန်တယ်။
ဆိုတော့ဒီအိမ်ချမ်းမြေဈေးကွက်အေးနေတာကဈေးနှုန်းကိုလူတွေကမစွန့်စားရဲလို့လားရင်းနှီးမြှုပ်နှံပို့အမျက်ဆွန်းမတေချလို့လားဒါမှမဟုတ်ခုနအခွန်ကြီးမြင့်မှုကြောင့်လားဆရာဘယ်လိုကြောင့်ပါလဲ
ဒါကတော့မာရီဖက်ဒိုရယ်ပေါ့တစ်ချက်တည်းတော့မဟုတ်ဘူးနော်ဆင်မပြောရတဲ့မှာလည်းပါတယ်ဒီအချိုးမြက်ကလည်းမတည်ကြဘူးနော်လူတွေကဈေးကျတယ်ဆိုတော့ဝိုင်းဝယ်ကြတာပဲလို့စီးဖြစ်နေနော်အိမ်ချမ်းမြေဒေါ်လာတွေချွေးချွေး stop ပြီးကျတယ်ဆိုရင်ဝိုင်းရောက်ကြတာပေါ့နော်ဒီဝယ်ဖို့နေတာရှိတဲ့ဟာမင်းနဲ့ရောင်းတာမှခက်ကြရင်ဘယ်လိုလုပ်မလဲဆိုတာဖြစ်တာ။နောက်ခုနပြောတဲ့ဒီအခွန်သွားတယ်။ဘာလို့ဆိုတော့တစ်ချက်တော့တယ်ဆိုစဉ်းစားတော့ကြားတဲ့အချိန်ကြက်တဲ့အချိန်ကတော့မသိတာဘူး။ဆောင်ရတဲ့အုံပြီးဘလောက်ပြီးလုပ်ကြတယ်။ဒါဆိုကြားတဲ့အချိန်ကတော့ကျွန်တော်ကဒီဒီရတဲ့တစ်ချက်အနေနဲ့စဉ်းစားကြတာပေါ့နော်။ဒီလိုရောဒီဈေးွက်တုံ့နည်းရတဲ့ဘောကတော့ဒီတစ်ခုတည်းတော့မဟုတ်ဘူ
း။ခွန်ရှော့လိုက်တာကြောင့်ဟိုစီးပွားရေးမှာရောတိတိတတ်တတ်တွက်လက်လာမဲ့အနေအထားမျိုးပေါ့နော်။ဟိုအကောင်ဘာဒီမြဲမြင်ပါတယ်ဆရာ။
ဒီဘောဘာဖြစ်ဖြစ်ဟိုဟိုဝယ်မဲ့လူကြီးနေရတော့သူခွန်သက်တာတဲ့ချိန်မှာတော့ဝယ်ကြမှာပေါ့နော်။ဘို့ပလန်ရှိရလို့တော့ခွန်သက်တာတော့မှာတော့ဝယ်မှာပေါ့နော်။ဟိုရှော့လိုက်တာတော့နီလန်းတစ်ခုနေနေသူကျင်းတုံးတဲ့သဘောပေါ့နော
်။အခွန်ကိုတစ်နှစ်တာရှော့ပေးလိုက်တဲ့အပေါ်မှာစီးပွားရေးတမားတွေတော်တော်များများတော့ပြိုဆိုကြပါတယ်။ဒီပေါ်မှာမကြိုဆိုတဲ့အတန်တွေပါတယ်ရောဆရာတို့ကြားမိပါသလား
။ရှိပါတယ်ဒါခွန်ကလွတ်တော်ကိုလည်းတချို့တယ်မောနာလက်မခံတာရှိတယ်။နောက်တချို့ဒီစီဝိုင်းညာရှင်တို့လက်မခံတာပေါ့နော်ဒါတွေကတော့ရှိပါတယ်တချို့လည်းဆင်မခုနထောက်ပြသလိုပြောကြတာပေါ့နော်ပုံမှန်ကဆောင်25ဆောင်တယ်ပေါ့နော်ဟောမဆောင်တဲ့လူတွေတက်ပါခွင့်300ရင်လုံးပေးရတယ်ဆိုတော့ဒါတော့လည်းပြောတဲ့လူတွေရောရှိပ
ါမတ်တင်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီဝိုင်းရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
တို့ရရှိမြခင်အခုရပိုင်းလုပ်နေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြန်မာရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကအစည်းအဝေးတင်ပြတဲ့နေရာမှာမြန်မာနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ် ဒီနေရာမှာမြမရတအစုရခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့တယ်လဲနိုင်ငံတကာခေါ်ယုံတွေအထူးကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိသလားဒီပုံမှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်ဒါကြောင့်မလို့လာမယ့်အင်ကာနီညဒဲအလီလိုက်အစည်းအဝေးမှာဒီကိစ္စအပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
လက်ပြန်အင်္ဂါညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသည်ရှင်ဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ် Facebook company ကနေထုတ်မယ်လို့ညင်ညာထားတဲ့ Libra ငွေကြေးနဲ့ပတ်သက်လို့ဘဏ္ဍာရေးတာဝန်ရှိတဲ့သူတွေကစိုးရိမ်နေကြပါတယ် Digital ငွေကြေးတွေအပေါ်မှာအစိုးရရဲ့ထိန်းချုပ်သတ်မှတ်မှုမရှိသေးချိန်မှာဒီ Libra Digital ငွေကြေးကိုသုံးစွဲကြမယ်ဆိုရင်ကမ္ဘာဘဏ္ဍာရေးစနစ်ကိုထိခိုက်မယ်လို့စိုးရိမ်နေကြတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
digital ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook company တော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီ
း online ပေါ်မှာလည်ပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ digital ငွေကြေးကို၈နှစ်2020မှာထုတ်တော့မယ်လို့ Facebook ကကြေညာတာမဟုတ်လားဗျအဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဏ္ဍာရေးဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှဆွေးနွေးမှာ
အဲ့ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကဗဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗဏ္ဍာရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့BIS အဖွဲ့ကြီးကဒီဆွစ်ဇာလန်နိုင်ငံဘာဆောမြို့မှာအခြေခံတယ်လေ EU ဥရောပဗဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွားကူဟီဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဗဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွားကူဟီကပြောတယ်ရှင
်ဘာမှဖွင့်ထားတဲ့ဘန်ကောက်ဘန်စီရင်မရှိကြတဲ့သူတွေကမ္ဘာမှာအများကြီးရှိနေချိန်မှာတယောက်နဲ့တယောက်လွယ်လွယ်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook သုံးသူကတကဘာဝမ်းမှာတန်ပေါင်း2000ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလည်ပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလည်ပတ်မဲ့ Digital ငွေကြေးတွေဟာသုံးဆွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွမ်းမဲ့ထိန်းချုပ်ပိုင်ခွင့်အထူးကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဗဏ္ဍာရေးဝန်ကြီးတွေကပြောထားတယ်ရှင်။ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သိအရေးကြီးတဲ့အချက်ကိုပြင်သစ်ဗဏ္ဍာရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင်
။ Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons des stratégies
ကမ္ဘာတော်မှာလက်ပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုး Digital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ်။Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေ၊ဗန်လုံငန်းအကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်။ကမ္ဘာတဝန်းအသုံးပြုသူတန်း2000ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကမ္ဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအကျွမ်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချင်းချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာ Libra ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ် Android ရှိလာပါလိမ့်မယ်။
အဲ့ဒါကြောင့်မို့လို့ဒီလို digital ငွေကြေးတွေအပေါ်ဘာစီကန်သတ်မှတ်ချက်မှမရှိဘဲနဲ့ဥရောပတမကအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ
်။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုးအရင်နှစ်ပေါင်းများစွာကတည်းကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လုပ်ရတဲ့အတွက်မသုံးနိုင်အောင်တိတ်တိတ်ထားဆောင်ရွက်လာတာပါ။ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ကျလဲပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလဲပတ်ခွင့်မပြုနိုင်ပါဘူး
။2020နှစ်စန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ App ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မဲ့ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး အဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တည်ခံကတမျိုးမျိုးနဲ့တက်တည်ပြဖို့လိုပါတယ်
။ Libra ငွေကြေးကိုကိုယ့်ရဲ့ဘဏ်စည်းနဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်။ဘဏ်စည်းမရှိဘူးဆိုရင်လည်းငွေကြေးလဲလှယ်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်။အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပေးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါ။တနည်းအားကနေပြီးတော့တနည်းငွေပို့တယ်ဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စောစောပြောသလိုသတ်မှတ်ထားတဲ့ဆိုင်တွေမှာသွားထုတ်နိုင်မှာပါ။
online မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်တယ်ဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက stable coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်ပါလိမ့်မယ် stable coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ digital ငွေကြေးကိုပြောတာပါအ
ဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာ့ဘဏ်ကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်ကမ္ဘာ့ဘဏ်ရေးစနစ်တည်ငြိမ်မှုကိုထိခိုက်မယ်ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မဆိပြမောက Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နိုင်ငံကဘဏ္ဍာရေးအဖွဲ့ကြီးနဲ့ Facebook တာဝန်ရှိသူတွေတွေ့ဆုံစဉ်မှာ EU ယောပါဒီဘဟုပန်အမှုဆောင်ဘုတ်အဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗ
ျဘနွားကယူဟီပြောတာကတကဘာလုံးအတိုင်းအတာနဲ့တုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့ဥပဒေသတ်မှတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာသင့်တဲ့လိုအပ်ချက်တွေအများကြီးဖြစ်သင့်တယ်လို့ပြောတယ်ကိုသားညုံရLibra ငွေကြေးဆိုင်ရာတာဝန်ရှိသူ David Marcus ကတော့သူတို့အနေနဲ့ကဒီကမ္ဘာတဝန်းကဗဟိုဘဏ်တွေဘဏ္ဍာငွေကြေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းသွားနိုင်ဖို့သူတို့ဆက်သွယ်ဆောင်ရွက်ပါမယ်လို့တုံ့ပြန်နေရှင်း။နောက်သူတို့ရဲ့ Digital ငွေကြေးကဘဏ္ဍာရေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အပေါ်ကိုလည်းမထိခိုက်စေပါဘူးလို့ဆိုတယ်။လက်ရှိတရားဝင်သုံးနေတဲ့ငွေကြေးတွေအပေါ်အခြေခံတဲ့ငွေပေးငွေချေစနစ်ဖြစ်တယ်လို့သာ Facebook ကတော့ပြောထားတာပဲ။
online ပေါ်မှာလေပတ်သုံးဆွဲတဲ့ cryptocurrency digital ငွေကြေး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပြီမြေဒီငွေကြေးပေါ်မှာအခုတည်းကအစိုးရရဲ့တရားဝင်ဥပဒေသတ်မှတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြေးဈေးကွက်ကြီးကပိုပိုကြီးလာပြီမြေလို့ဒီငွေကြေးတွေနဲ့ပတ်သက်ပြီးတော့ပွင့်လင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗနိုင်းဆိုင်ရာကျွမ်းကျင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြေးလုပ်ဖို့စီစဉ်နေတာမှဆင်မမော
အဲ့ဒါကြောင့်လဲဗဟိုဘဏ်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုပ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဗဟိုဘဏ်ကဆိုရင်တရားဝင်သုံးဆွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားသလိုအင်္ဂလန်ဗဟိုဘဏ်ဥက္ကဋ္ဌ Mark Carney ကလည်းအရန်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားသင့်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ် EU ဗဟိုဘဏ်အကြီးအကဲ Benoît Cuhy ကလည်း EU ဗဟိုဘဏ်အနေနဲ့အစိုးရလက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါတယ်ရှင်
ကိုသားညို့ကိုညီတင်ဆက်တဲ့မဆုမြတ်မိုးရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့မဲရီတနာကျော်စီစဉ်တင်ဆက်နေတဲ့တက်တက်ရောက်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတော့တက်တက်အောင်သင်လာမှာတော့အိမ်ပြူတော်ပြန်ကြားရေးအရာရှိဟောင်းအိမ်ပြူတော်ကိုစွန့်ပြီးသွားတဲ့အခါမှာတီဗီဖန်စားမြင်ပေါ်ဘလို့များရောက်သွားတာပါလေပြီးတော့ရီဟာနာရဲ့စေတနာဒီလိုမျိုးကဘာတော်တော်ကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အမေရိကန်သမ္မတအိမ်ပြူတော်သတင်းစာရှင်းလင်းပွဲတွေကနေမြင်မြင်နေကြအိမ်ပြူတော်ပြန်ကြားရေးအရာရှိဟောင်းဖြစ်တဲ့ Sean Spicer ကိုစက်တင်ဘာလ16ရက်နေ့တုန်းကတော့အမေရိကန်ရုပ်သံလိုင်းမှာပြန်ပြီးတော့တွေ့လိုက်ကြရပါတယ်ရုပ်သံလိုင်းတွေမှာသမ္မတကိုစားပြောပြောနေတဲ့တွေ့နေကြအရင်လိုပုံမဟုတ်တော့ဘဲဒီတစ်ခါမှာတော့အနုမြူစင်းရောင်အိမ်ကြီးဝတ်ထားပြီးတော့ Dancing with the Stars အကျော်အမော်များဖြင့်ကခုန်ချင်းဆိုတဲ့ရုပ်သံအစီအစဉ်မှာဇုံတွဲကနေတာတွေ့ကြရတာပါနိုင်ငံရေးမှာငင်းပွားစရာရှိတဲ့သူလိုလူကိုမိသားစုတွေကြည်ကြတဲ့ဒီစီစဉ်မှာမထည့်သွင်းသင့်ဘူးလို့ဝေဖန်ချက်တွေလည်းအင်တာနက်ပေါ်မှာအတော်လေးညံနေပါရဲ့။ရုပ်သံစီစဉ်မှာတော့သူနဲ့ဇုံတွဲကတဲ့သူကလင်းစီအာနော့ဖြစ်ပါရဲ့။ဖျော်ပြမှုပြီးမှတော့သတင်းတောက်တွေနဲ့သူတွေ့ဆုံစကားပြောတော့သူပါတဲ့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ကြည်ရထနေတာကိုသတင်းတောက်တွေကမြင်ကြတော့ခင်ဗျားတို့သိတဲ့အတိုင်းပဲလေ။ဒီဖြောပြေမှုကကျွန်တော်အတွက်အချိန်ခဏလေးပါ။တိုင်းပြည်လုံးမှာဒီညလေးကိုကြည်ကြရမယ်။ဖြောပြေကမဲ့သူအမျိုးမျိုးကိုစိတ်ဝင်စားရှိကြမယ်။ပြောကြဆိုကြမယ်။အ အဲ့ဒီနှစ်နာရီအတွင်းလေးမှာနိုင်ငံရေးတွေမူဝါဒတွေဆိုတာကိုဖေးတာထားပြီးတော့မတူတဲ့လူချင်းချင်းပျော်ပျော်ရွှင်ရွှင်ရေးစရာမောစရာလေးတွေနဲ့ထိတွေ့မိကြတာပါမတူညီတဲ့လူမျိုးမျိုးကိုနှိမ့်ဆတူဟာတွေ့နေမြင်နေတာတွေမှန်သမျှကနေအသာလေးဖျောက်ပြီးတော့နောက်ဘဝတစ်မျိုးနဲ့တည်တင်းကမြင်ကြရမယ်တကယ့်အခွင့်အရေးကြီးပါဒါလို့အခြေအနေမျိုးကပိုတော့ဖြစ်တင်ပါလေလို့ Sean Spicer ကသတင်းတောက်တွေကိုပြောသွားပါတယ်။အဲ့ဒီပွဲမှာပါတဲ့ basketball ကစားသမား Lamar Odom လိုမျိုးတခြားအကြောင်းပေါ်တချို့ကဒီပွဲမှာ Sean Spicer ပါတဲ့ကိစ္စကိုဘာမှသိပြောမှတ်ချက်မပေးပေမဲ့ The Supreme ဖွဲ့တွေက Mary Wilson ကတော့ဘယ်သူမှဆိုဒီလိုပွဲမျိုးကိုလူသားဆန်ဆန်ပျော်ရွှင်ကြမှာပဲလို့ပြောပါတယ်။အဆိုတော်တွေဆိုတာသူတို့တချင်းတွေမှာမဟုတ်တာသူတို့လည်းလူသားပါဒီလိုပဲနိုင်ငံရေးသမားဆိုတာလေဘလို့ကြီးပဲဖြစ်ဖြစ်လူသားတွေပဲလေလို့ Mary Wilson ကပြောသွားပါတယ်။ပြိုင်ပွဲမှာတော့ Spicer တို့အတွဲကအမှတ်7နဲ့နောက်မှလိုက်ခဲ့ပြီးတော့သူ့အောက်မှာတော့ basketball ကစားသမား Lamar Odom ကအမှတ်7နဲ့နောက်ဆုံးအဆင့်မှာရှိခဲ့ပါတယ်ရှင်။နာမည်ကျော် Bahama ကျွန်းသူအဆိုတော် Rihanna တယောက်သူထောင်ထားတဲ့ Carolina Foundation ရံမငွေဖြစ်နေပြုလုပ်တဲ့6နှစ်မြောက် Diamond Ball ပွဲကိုတက်ခင်းအခံပြီးတော့အိမ်မှာသူ့ရဲ့ Savage X Fashion ပွဲကိုညယောက်မှာစက်တင်ဘာ12ရက်နေ့ကပဲပြုလုပ်သွားပါတယ်။ Carolina Foundation ကိုသူ့ရဲ့အဖိုးအဖွားတွေကိုရည်စူးပြီးတော့အဆိုတော် Rihanna 2012ခုနှစ်မှာဦးစီးပြီးတော့ထူထောင်ခဲ့တာဖြစ်ပါတယ်။ DCLF ရံမငွေအဖွဲ့ဟာကမ္ဘာတဝှမ်းမှာပညာရေးနဲ့အရေးပေါ်အကူအညီရေးအစီအစဉ်တွေအတွက်ပံ့ပိုးကူညီပေးနေတာပါ။လက်တလုံးမှာတင်Dorian Hurricane မုန်တိုင်းကြောင့်ထိခိုက်ခဲ့ရတဲ့သူ့ရဲ့မွေးရည်မြေ Bahamas ကပြန်လည်ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးနေပါတယ်လို့ CLF အဖွဲ့ရဲ့ညင်ညာချက်မှာပြောထားပါတယ်။အဆိုတော့ Rihanna ကတော့သူ့မှာအခုလိုမျိုး Prahita အစိတ်သက်တွေရှိခဲ့တာသူ့ရဲ့မိသားစုတွေကအမျိုးသမီးတွေကြောင့်ပါလို့ပြောခဲ့ပါတယ်။ဒါရီကကျမအခုလိုဘဝကိုဖြစ်လာဖို့ဖန်တီးတာပါ။ကျမမွေးကလေးကကြီးလာတဲ့အထိဒီလိုမျိုးပုံသွင်းတင်ယူပြီးတော့ကြီးပြင်းလာခဲ့ရပါတယ်လို့အဆိုတော့ Rihanna ပြောသွားပါတယ်။ဒီနေ့မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူSharon King နဲ့ Barbados ဝင်ကြီးချုပ် Mia Motley တို့ဒီပွဲမှာဂုဏ်ပြုခံရပါတယ်။ American Rap အဆိုတော် Pharrell Williams ကတော့ညပိုင်းဖျော်ဖြေပွဲမှာပါဝင်ပြီးတော့ဖျော်ဖြေပေးခဲ့ပါတယ်ရှင
် Hey y'all friend I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တော့တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့နဝရေးသာလာပကြီးပြာကန်းဖွင့်ပြီးတော့အမှုပညာအလုပ်တွေလုပ်နေတဲ့ပြပွဲစီစဉ်သူကိုပြည့်ဝေရဲ့ယုံကြည်ရကိုနားဆင်ကြရအောင်ပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ကျွန်တော်ပြောမယ့်ကောင်းစဉ်ကတော့လက်တွေ့နဲ့အိပ်မက်လို့ကျွန်တော်စဉ်းစားထားပါတယ်ကျွန်တော်ကငယ်ငယ်တည်းကဒီဟိုရဟန်းဝတ်လာကိုနှစ်သားတည်းကကိုရင်ဝတ်ပြီးတော့26နှစ်အထိဆိုတော့နှစ်ပေါင်း20ပေါ့ငယ်စဉ်ကလေးကအတော်ကြီးတဲ့အထိကိုမက်ခဲ့တဲ့အိမ်မက်တရားတော့ဒီဆရာတော်ကြီးတွေဖြစ်ဖို့နောက်ကဘာပတ်ပြီးတော့သာသနာပြုဖို့နောက်ပြီးနိဗ္ဗာန်ရသည့်အထိဒီတန်တရာမှာကျင်လျားသမျှရဟန်းဘဝပဲဖြစ်ရဖို့ဆိုပြီးတော့အဲ့လိုအိမ်မက်တွေနဲ့နေခဲ့တာပေါ့ဒါပေမဲ့အခုလက်တွေ့တကယ်ဖြစ်နေတော့ဒီပြာကန်းဖွင့်ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့လုပ်ငန်းပေါင်းစုံလုပ်နေရတာဒါတစ်ခုပေါ့နောက်ပြီးတော့ရွယ်ရတဲ့အထိစွစွမြဲရှိနေကြနောက်တစ်ခုကအဲ့လိုဘာသာပေါင်းစုံကိုယ်တိုင်လည်းတင်ကြားတက်မြောက်ပြီးတော့ပညာတွေကိုပြန်လည်ပို့ချတင်ကြားခြင်းလားဒီနိုင်ငံခြားသားတွေကိုတစ်နှစ်ကျော်ကျော်လောက်တော့မြန်မာစာတင်ပေးဘူးသေးတယ်ဟိုငယ်စဉ်ကတော့ဒီကလေးတွေကိုနေဒီမှာအင်္ဂလိပ်စာတင်ပေးတာအထိုင်လောက်တော့ရှိခဲ့ပါတယ်။နောက်တစ်ခုကျွန်တော်စိတ်ထဲမှာစွဲမြဲလှုပ်ချင်နေတာလူအုံယုံနေဖွင့်ပြီးတော့ဒီတကြီးရွယ်အိုတွေကိုစောင့်ရှောက်ဖို့၊ကူညီဖို့ထောက်ပံ့ဖို့နောက်ပြီးဒီနွမ်းပါတဲ့ကလေးတွေမိဘနဲ့ကလေးတွေစောင့်ရှောက်ရေးစင်တာခေဟာတွေဖွင့်ဖို့အဲ့လိုအိမ်မက်ရှိခဲ့တာပေါ့။ဒါပေမဲ့အခုတကယ်လက်တွေ့ဘဝလုပ်နေရတာကျတော့ပကြီးပြာကမ်းမဖွင့်ဘူးလို့အမှုပညာလောကသားတွေနဲ့ဆက်ဆက်ပြီးတော့သူတို့ရဲ့အကျိုးလည်းကိုရဲ့အလိုလဲလိုနေတဲ့တနေ့ညပံဘူးတနေ့ညစေကုန်းထားပြီးလူပညာနဲ့ဆက်သွယ်လုပ်ငန်းတွေအများကြီးလုပ်နေရတော့
အခုဒီပကြီးပြန်ဆန်းဖွင့်နေပဲဟိုတွဲပြီးတော့ဒီမကြခင်ကမှပြန်ပြီးတော့စပစ်တာတော့မိဝတာဆိုတဲ့အဖွဲ့လေးပါပဲမိဝတာကတော့ဟိုကျွန်တော်နဲ့တခြားကျွန်တော်နဲ့အနီးစပ်ဆုံးမှာရှိတဲ့လက်လန်းမီတဲ့ဒီ artist တွေနဲ့ပူးပေါင်းပြီးတော့ဒီကျမကြီးနဲ့အဓိကနိုင်ရေးကိစ္စကိုတက်နိုင်တယ်များတံပိုးကူညီစောင့်ရှောက်ဖို့ပေါ့နော်အဲ့ဒီအဖွဲ့အစည်းလေးကတော့မကြသေးပါဘူးဒါပေမဲ့ပြောချင်တာဟိုကိုအိမ်မက်မဟုတ်ပေမဲ့ဟိုစိတ်ချမ်းသာမှုတစ်ခုရအောင်ကိုအိမ်မက်လို့ဖြစ်တော့ဘယ်လိုလုပ်လဲဆိုတော့ကိုလုပ်နေတဲ့အလုပ်လေးတွေပဲကိုတက်နိုင်တယ်များစိတ်ကောင်းထားပြီးတော့ဟိုလုပ်ရင်းနဲ့ပဲဒီလိုပြောအောင်လုပ်သွားတယ်ပေါ့နော်ကိုအရင်ကဆိုလို့ရှိရင်လုပ်ချင်တယ်ချစ်ချင်တာဆရာတော်ကြီးဖြစ်ပြီးတော့နိုင်ငံတကာပတ်ပြီးတော့ဟိုတရားဟောချင်တယ်နောက်ပြီးတော့ဟိုနံပါတ်ကလေးတွေကိုကူညီချင်တယ်စောင့်ရှောက်ချင်တယ်ဒီဟာတွေဖွင့်ပြီးတော့အကြီးတွေလုပ်ချင်တာပေါ့ဒါပေမဲ့တကယ်လက်တွေ့ဘဝအရအခုတကယ်ဖြစ်လာတဲ့အခါကျတော့အမှုပညာနဲ့ဆက်သက်တဲ့လုပ်ငန်းတွေအများဆုံးတော့ကိုယ်စိတ်ကလေးကိုပဲကိုကြောင်းလာတာပေါ့ကဲပါဘယ်နေရာပဲဘလူပါပဲလောက်ရလောက်ရလက်ရှိအနေထားမှာဒါဖြစ်နေပြီဆိုတော့ကိုလုံးတညအလုံးမှာအတက်နိုင်ဆုံးစေတနာထားပြီးတော့ဒီကုလူရအောင်ကျူးစားပြီးတော့လုပ်တာပေါ့နော်ကိုကလက်တွေ့ဘဝမှာဟိုအိမ်မက်ကတစ်ခုမက်ခဲ့မှာလက်တွေ့ဘဝမှာလောရတဲ့ဟာတစ်ခုဖြစ်နေတဲ့အခါကျရင်မဖြစ်မနေဘလူအနေထားပဲရအောင်ရအောင်ဘာလို့ရအောင်ရှိလို့ရလဲဆိုတော့ကျွန်တော်တော်တော်ဒီနေ့စဉ်ဒီကုသိုလ်ပညာဥစ္စာ၃ခုတစ်နေ့တစ်ခုရှိပါစေဆိုတဲ့အတိုင်းအနည်းဆုံးအဲ့ဒီကုသိုလ်ပညာဥစ္စာ၃ခုတစ်ခုတော့ဟိုရအောင်ရမယ်ပေါ့နော်နေ့စဉ်ကျွန်တော်အဲ့လိုပဲဖြတ်သန်းပါတယ်အဲ့ဒါကြောင့်အာရုံတရားထိုင်တယ်ဟိုအာရုံစာဖတ်တယ်နောက်ပြီးတော့ဟိုမှာလုံမနဲ့ဆက်ရအရှိလို့ရှိရင်ဥစ္စာရှာတယ်ဥစ္စာရှာတဲ့အခါမှာလဲဒီတမအာဇီဝရှိဖို့လိုတာပေါ့နော် the right livelihood ပေါ့ဥစ္စာချရတဲ့အခါမှာဥစ္စာရရင်ပြီးရောဆိုတာမဟုတ်ဘူးနော်အလိုညာနဲ့ရှင်ပြီးတော့ပေါ့မှန်မှန်ကန်ကန်ပေါ့ဟိုရှားတဲ့မိလာနဲ့ရတဲ့ဥစ္စာပေါ့နော်အလိုနေ့စဉ်ကုသိုလ်ပညာဥစ္စာ၃ခုအဲ့ဒီ၃ခုတည်းအနည်းဆုံးတစ်ခုရအောင်တော့ကျွန်တော်ဘုရားအတွက်နေပြောတယ်လို့ဒါအခုချိန်တွင်းပြီးတဲ့ဟာပေါ့နော်အကြီးကြီးတင်ပါတယ်ကျွန်တော်ပြီးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူရဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီနေ့နာညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့် VOE ရဲ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးကြံနေသေးတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်။
နိုင်ငံတကာကောင်းဆောင်တွေတက်ရောက်ကြမဲ့ဒီကဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ဖျက်ရေးညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပပါရယ်တမရနယ်ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာလေထုညဉ့်ညမ်းစီတဲ့အကြောင်းပြီးသွေးအစားပြန်ပြည့်မြဲစွမ်းအင်ပြောင်းသုံးရေးသဘာဝဘေးဒဏ်တွေကိုကာကွယ်တုံ့ပြန်ရေးနဲ့ရာသီဥတုတိုက်ဖျက်ရေးအတွက်ဗန်နံဝေသုံးဆွဲရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာပါဒီညီလာခံကိုအမေရိကန်တမရဒေါ်နယ်ထရမ့်ကတော့တက်ရောက်မှာမဟုတ်ပါဘူးကဘာကြီးပူနွေးလာမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရန်နာသွားစီဖို့ရည်ရွယ်ချက်နဲ့မြို့ရဲကအဓိကလမ်းမတွေအဝင်ထွက်လမ်းတွေလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြနေကြပါတယ်။အီရန်ပေါ်အမေရိကန်အစိုးရရဲ့အစွမ်းကုန်ဖိအားပေးမှုကမအောင်မြင်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার အရေးသဘောတူစာချုပ်ထဲကနေနှုတ်ထွက်ပြီးတော့စီးပွားရေးအရဖိအားပေးနေတာတွေကိုကြည့်ရင်အမေရိကန်ဘက်ကကြံမိကြံရဇွတ်လုံနေတယ်ဆိုတာပြသနေတယ်လို့သူကဆိုပါတယ်။ဆာဒီအာရေဗျနိုင်ငံကရေနံဆက်ယုံတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လည်းပျက်စီးဆုံးရှုံးမှုတွေကိုအမေရိကန်နဲ့ဆာဒီကချဲ့ကားပြောနေတယ်လို့အီရန်သမ္မတကကုလသမဂ္ဂထွေထွေညီလာခံတက်ဖို့နယူးယောက်မြို့ကိုထွက်မလာခင်မှာပြောကြားခဲ့ပါတယ်။နှစ်ပေါင်း188နှစ်သက်တမ်းရှိနေပြီဖြစ်တဲ့ Britain ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးအခက်အခဲကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာတဝန်းအားလက်ရခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတနင်္လာနေ့မှာဖျက်သိမ်းလိုက်ရပါတယ်။Thomas Cook ကုမ္ပဏီပြိုလဲတာကြောင့်သူ့ကုမ္ပဏီရဲ့လေကြောင်းခရီးစဉ်တွေဖျက်ခဲ့ရတယ်လို့ British လေကြောင်းထိန်းသိမ်းရေးအာဏာပိုင်ကပြောပါတယ်။ဒါအပြင် British နိုင်ငံတွင်းဝန်ထမ်း 9,000 အပါအဝင်နိုင်ငံပေါင်း 16 နိုင်ငံမှရှိတဲ့ဝန်ထမ်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားပါတယ်။
နောက်ဆုံးရသတင်းကြေညာကိုမက်ဆုမျက်မောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.